ဝါရှင်တန်ဒီစီကအမေရိကန်နိုင်ငံသားရေးဌာနမှမနေ့ကကျင်းပတဲ့2019ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစိုးရခန်းစာထုတ်ပြန်တဲ့အခမ်းအနားမှာနိုင်ငံသားရေးဝန်ကြီးတီလာဆင်ကသက်ဆိုင်ရာနိုင်ငံတွေအနေနဲ့လူကုန်ကူးမှုအတင်းအဓမ္မလှုပ်အားပေးခိုင်းစေမှုကလေးစစ်သားစုဆောင်းအသုံးပြုမှုတွေကိုရာဇဝတ်မှုအဖြစ်သတ်မှတ်ပြီးထိရောက်စွာအရေးယူဆောင်ရွက်တင်ကြောင်းအခုလိုပြောသွားပါတယ်
။ Most tragically, human trafficking preys on the most vulnerable, young children.Boys and girls, separating them from their families.
ဒီကောက်ွယ်ရအကောင်းဆုံးကတော့လူကုန်ကူးသူတွေဟာအကာအကွယ်အမဲဆုံးဖြစ်တဲ့မိန်းကလေးတွေနဲ့ယောက်ျားလေးငယ်တွေကိုကောင်းပုံဖြတ်ပြီးသူတို့မိဘတွေနဲ့တကွဲတပြားစီဖြစ်အောင်လုပ်တယ်။ကလေးတွေကိုပြစ်ဒဏ်တွေအပြင်လိန်လုံငန်းမှာခိုင်းစေတာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဌာနရဲ့2019ခုနှစ်လူကုန်ကူးမှုအစိုးရခန်းစာဟာလူကုန်ကူးတဲ့လမ်းကြောင်းတွေလူကုန်ကူးပွဲစားတွေအဓိကကြံရပါတွေကိုဖော်ထုတ်ပေးထားပါတယ်ဒီနေ့ရဲ့အဓိကဦးစားပေးမှုကတော့အစိုးရတွေရဲ့တာဝန်ဖြစ်တဲ့လူကုန်ကူးမှုတိုက်ဖျက်ရေးစာချုပ်ပါစီမင်းစည်းကမ်းတွေအရလူကုန်ကူးမှုဟာရာဇဝတ်မှုဖြစ်ကြောင်းသတ်မှတ်ပြီးလူကုန်ကူးသူတွေကိုထိထိရောက်ရောက်အရေးယူဖို့ပဲဖြစ်ပါတယ
်ဒီနေ့အစီရင်ခံစာမှာနိုင်ငံပေါင်း189နိုင်ငံရဲ့လူကုန်ကူးမှုအခြေအနေကိုအကဲဖြတ်ထားတာပါအဲ့ဒီအထဲမှာ36နိုင်ငံဟာလူကုန်ကူးမှုတိုက်ဖျက်ရေးအပြည့်အဝပူးပေါင်းဆောင်ရွက်တဲ့နိုင်ငံအဆင့် Tier 1 အဖြစ်သတ်မှတ်ခံခဲ့ရပါတယ်။နောက်နိုင်ငံပေါင်း80ကတော့ Tier 2 အဆင့်အဖြစ်သတ်မှတ်ပြီးမြန်မာအပါအဝင်အခြားနိုင်ငံပေါင်း45နိုင်ငံကိုတော့လူကုန်ကူးမှုတိုက်ဖျက်ရေးမှာစောင့်ကြည့်ကန်နိုင်ငံအဆင့် Tier 2 အဖြစ်ဖော်ပြထားပါတယ်။ကျန်းနိုင်ငံပေါင်း23နိုင်ငံကတော့လူကုန်ကူးမှုတိုက်ဖျက်ရေးမှာလုံးဝပူးပေါင်းဆောင်ရွက်မှုမရှိတဲ့အဆိုးရွားဆုံးနိုင်ငံအဆင့် Tier 3 အဖြစ်အစိုးရခန်းစာမှာတွေ့ရပါတယ်။2016ခုနှစ်ကမြန်မာနိုင်ငံကိုအဆိုးရွားဆုံး Tier 3 အဆင့်ကနေ2019ခုနှစ်မှာ Tier 2 စောင့်ကြည့်ကန်အဆင့်အဖြစ်တိုးမြင့်သတ်မှတ်ခံရတဲ့အထက်မှာအီရတ်နိုင်ငံနဲ့အတူမြန်မာနိုင်ငံဟာကလေးစစ်သားအသုံးပြုမှုပပျောက်အောင်ကြိုးပမ်းဆောင်ရွက်နိုင်တာတွေ့ရကြောင်းအမေရိကန်လူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာအထူးတန်မတ်ကြီးဆူဇန်ကော့ပိချ်ကမနေ့ကအမေရိကန်နိုင်ငံသားရေးဌာနမှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
။ So we look at various factors under the minimum standards when determining a tier ranking for those countries and that analysis is reflected in the report. So certainly for these countries we talk about areas where improvements need to be made. But Burma has made significant strides in removing children from military service. ဒီကိစ္စ
မှုဟာအစိုးရခန်းစာမှာထင်ဟပေါ်လွင်တာဖြစ်ပါလေ။ဒီနိုင်ငံတွေအနေနဲ့တိုးတက်မှုရအောင်လုပ်ဖို့လိုအပ်တာတွေကိုအစိုးရခန်းစာမှာဖော်ပြထားတာလည်းဖြစ်ပါလေ။မြန်မာနိုင်ငံကတော့ကလေးတွေကိုစစ်တပ်မှအသုံးပြုမှုကနေဖယ်ရှားပေးရမှာတည်တာတဲ့ခြေလှမ်းတွေယူခဲ့တာတွေ့ရပါတယ်
။ဒါအပြင်မြန်မာနိုင်ငံမှာကလေးစစ်သားဖြစ်ခဲ့သူတွေနဲ့ပတ်သက်လို့အစိုးရရဲ့တုံ့ပြန်ဆောင်ရွက်မှုအပေါ်မှာတော့အမေရိကန်ကစိုးရိမ်မကင်းဖြစ်မှုတွေဆက်ပြီးရှိနေသေးကြောင်းသူကအခုလိုပြောသွားပါတယ်
။ Similarly with respect to Burma, we continue to remain concerned that that government's response to
မြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်နိုင်ငံကြားရေးဌာနကဆက်လက်စိုးရိမ်မကင်းဖြစ်ဆဲရှိတာကအတိတ်တုန်းကခလစ်စစ်သားအသုံးပြုမှုနဲ့ပတ်သက်လို့အစိုးရရဲ့တွန့်ပြန်မှုတွေကြောင့်ပဲဖြစ်ပါတယ်။ခလစ်စစ်သားတွေကိုတရားမဝင်စုဆောင်းမှုမှာပါဝင်ခဲ့တဲ့တချို့စစ်ဖက်အရာရှိတွေကိုအစိုးရကအပြစ်ပေးဤဝါဒတွေရှိခဲ့ပေမဲ့ဒီပြစ်ဒဏ်တွေဟာပြင်းထန်တင့်တယ်လို့မပြင်းထန်ခဲ့ပါဘူး။ရာဇဝတ်ပြစ်မှုကျွလွန်တဲ့အတွက်အရေးယူတာမျိုးထက်လုပ်ငန်းကွင်ပိုင်းဆိုင်ရာမှာအရေးယူတဲ့ပုံစံမျိုးလိုဖြစ်နေပါတယ်။ဒီကိစ္စကိုကျမဒီဇင်ဘာလကမြန်မာနိုင်ငံကိုသွားရောက်ခဲ့စဉ်ကအစိုးရအရာရှိတွေနဲ့တိုက်ရိုက်တင်ပြနိုင်ခဲ့ပါလေ
ဒီနှစ်အစီရင်ခံစာမှာမြန်မာအစိုးရကိုတောင်းဆိုထားတဲ့အချက်တွေနဲ့ပတ်သက်လို့သူကအခုလိုဆက်ပြောပါတယ
် The 2017 report urges the Burmese government to cease official involvement in compelling civilians to perform any type of forced labor
အထောက်အကူဟူအစီရင်ခံစာမှာမြန်မာအစိုးရအနေနဲ့အရတားတွေပေါ့အတင်းအဓမ္မလူအားပေးခိုင်းစေမှုအမှန်တမျှရပ်တန့်ဖို့အတင်းအဓမ္မလူအားပေးခိုင်းစေမှု policy ပေါ်စစ်တပ်ရဲ့အားကိုးမှုကိုရော့ချစီဖို့နှင့်အတင်းအဓမ္မလူအားပေးခိုင်းစေမှုကိုဖြစ်ပွားစေတဲ့ဖြစ်ပေါ်စေတဲ့တွန်းအားပေးမှုကိုပြုပြင်ဖို့အပြင်ကလေးစစ်သားစုဆောင်းမှုကိုစုံစမ်းစစ်ဆေးပြီးစစ်တပ်ကနေကလေးတွေကိုမိဘထံပြန်ပို့တဲ့အခါလူအဖွဲ့အစည်းမှပြန်ဝင်ဆန့်စီရေးအတွက်လှုံ့ဆော်ပေးဖို့လည်းတိုက်တွန်းထားပါတယ်
မြန်မာအစိုးရဟာလူကုန်ကူးမှုတိုက်ဖျက်ရေးအတွက်အ ਨੇ ဆုံးသတ်မှတ်ထားတဲ့စံနှုန်းတွေနဲ့အပြည့်အဝကိုက်ညီမှုမရှိပေမဲ့လို့ တိတာထင်ရှားတဲ့တိုးတက်မှုတွေကိုဆောင်ရွက်နိုင်တာတွေ့ရကြောင်းအစင်ခန်းစာမှာဖော်ပြထားပါတယ်2019ခုနှစ်မတ်လ30ရက်နေ့အထိအစင်ခန်းစာပြုစုတဲ့ကာလအတွင်းမှာမြန်မာအစိုးရရဲ့အဓိကအောင်မြင်အောင်ဆောင်ရွက်နိုင်ခဲ့တဲ့အချက်တွေအဖြစ်ကလေးစစ်သားတွေကိုစုဆောင်းအသုံးပြုကလေးစစ်သားတွေကိုစုဆောင်းအသုံးပြုမှုပပျောက်ရေးဆောင်ရွက်ချက်တွေမှာတိုးတက်မှုရှိအောင်ဆက်လက်လှုပ်ဆောင်ခဲ့တာလူကုန်ကူးမှုတိုက်ဖျက်ရေးတပ်ဖွဲ့မှာအလုတ်တာဝန်ကျေပွန်အောင်ထမ်းဆောင်သူအရေးအတွက်တိုးမြင့်နိုင်တာ2005ခုနှစ်လူကုန်ကူးမှုတိုက်ဖျက်ရေးဥပဒေအရပထမဆုံးချိန်အစိုးရတာဝန်ရှိသူတွေကိုအရေးယူနိုင်ခဲ့တာစတဲ့အချက်တွေဖြစ်တယ်လို့ဆိုပါရယ်လွန်ခဲ့တဲ့9နှစ်ကဆိုရင်မြန်မာနိုင်ငံဟာအမျိုးသားအမျိုးသမီးနဲ့ကလေးတွေကိုအတင်းအဓမ္မလှုပ်အားပေးခိုင်းစေတဲ့အဓိကနိုင်ငံဖြစ်ခဲ့ပါရယ်ဒါအပြင်ပြည်ရင်းမှာသာမကပြပမှာပါမြမအမျိုးသမီးနဲ့ကလေးငယ်တွေဟာလိန်ကျွန်တွေအဖြစ်ရောင်းစားခံခဲ့ရပါတယ်အထူးသဖြင့်အိန်းနီချင်းထိုင်းနဲ့တရုတ်နိုင်ငံတွေအပါအဝင်အခြားအာရှနိုင်ငံတွေအပြင်အရှေ့အလယ်ပိုင်းနဲ့အမေရိကန်ပြည်ထောင်စုမှာရွှေပြောင်းအလုပ်လုပ်ကင်ကြတဲ့မြမအမျိုးသားတွေအမျိုးသမီးတွေနဲ့ကလေးတွေဟာအတင်းအဓမ္မအလုပ်စီခိုင်းခံရတာလိန်ကျွန်အဖြစ်ရောင်းစားခံရတာတွေရှိခဲ့ပါတယ်အမျိုးသားတွေဆိုရင်ငါးဖမ်းလုပ်ငန်း၊စိုက်ယုံလုပ်ငန်း၊စိုက်ပျိုးရေး၊စောက်လုပ်ရေးလုပ်ငန်းတွေမှာလုပ်ကင်ကြရပြီးအမျိုးသမီးနဲ့မိန်းကလေးငယ်တွေကတော့လိန်ဖျော်ဖြေရေးဒါမှမဟုတ်အိမ်အကူနဲ့အထည်ချုပ်စိုက်ယုံတွေမှာအတင်းအဓမ္မအလုပ်စီခိုင်းခံခဲ့ကြရပါတယ်။2012ခုနှစ်ကသမ္မတဦးသိန်းစိန်ဦးဆောင်တဲ့ရပ်သားတစ်ပိုင်းအစိုးရတက်လာပြီးတဲ့နောက်သမ္မတအိုဘားမားအစိုးရလက်ထက်မှာနှစ်နိုင်ငံဆက်ဆံရေးတိုးတက်လာမှုနဲ့အတူလူကုန်ကူးမှုတိုက်ဖျက်ရေးမှာပူးပေါင်းဆောင်ရွက်မှုတွေကြောင့်အစိုးရဆုံးနိုင်ငံအဆင့် TR3 ကနေ2012ကနေ2015ခုနှစ်၄နှစ်အတွင်းမြန်မာနိုင်ငံကို TR2 စောင့်ကြည့်ကန်အဆင့်အဖြစ်တိုးမြင့်သတ်မှတ်ခဲ့ပါတယ်။ဒါပေမဲ့လို့သတ်မှတ်ချက်အရ TR2 စောင့်ကြည့်ကန်အဆင့်မှာ၄နှစ်သက်တမ်းပြည့်ခဲ့ပေမဲ့ထူးခြားတိုးတက်မှုမရှိခဲ့တဲ့အတွက်မြန်မာနိုင်ငံကို2016ခုနှစ်မှာ TR3 အဆင့်အဖြစ်ပြန်လည်လျှော့ချသတ်မှတ်ခဲ့တာဖြစ်ပါတယ်။နယူးယောက်ခြေဆိုင် HRW ခေါ်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့မနေ့ကသတင်းထုတ်ပြန်ချက်မှာတော့မြန်မာနဲ့အီရတ်နိုင်ငံတွေမှာကလေးစစ်သားတွေဆက်ပြီးရှိနေသေးကြောင်းဖော်ပြထားပါတယ်။အလားတူပဋိပက္ခတွေဆက်ပြီးဖြစ်ပွားနေတဲ့ဒေသတွေမှာမြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေပါကလေးစစ်သားတွေကိုစုဆောင်းအသုံးပြုနေစေဖြစ်ကြောင်းကုလသမဂ္ဂကလည်းအစီရင်ခံစာထုတ်ပြန်ထားပါတယ်ရှင်။